မြန်မာစစ်အစိုးရဟာလူအခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျချိုးဖောက်နေတဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးကောင်စီကတညီတညွတ်ထဲရှုံချပစ်တင်လိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးသူခန့်ထားရေးတာဝန်ပေးချက်ကိုနောက်ထပ်တစ်နှစ်သက်တမ်းထပ်တိုးလိုက်ပြီးစုံစမ်းစစ်ဆေးသူကိုမြန်မာနိုင်ငံရဲ့အခြေအနေလာရောက်စစ်ဆေးခွင့်ပေးဖို့ကိုလည်းစစ်အစိုးရကိုလူ့အခွင့်အရေးကောင်စီကတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုမခင်ဖြူထွေးကဆက်ပြီးပြောပြပေးပါအောင်ရှင
်အရင်ကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးသူပေါမောက်ခပေါ်လိုစာဂျေရိုပင်ညေရိုရဲ့နေရာမှာအာဂျင်တီးနားနိုင်ငံကလူ့အခွင့်အရေးကျွမ်းကျင်သူတိုမတ်စ်အိုချေးကွင်ဒါနာကိုအစားထိုးလိုက်ပါတယ်လူခွင့်ရေးစုံစမ်းစစ်ဆေးသူကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့တောင်းဆိုလိုက်တာပါမြန်မာနိုင်ငံအတွင်းပြည်သူလူထုရဲ့အခြေခံလွတ်လပ်ခွင့်တွေကိုစစ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်နေစေဖြစ်တဲ့အတွက်အခြေအနေကိုစိုးရိမ်နေတဲ့အကြောင်းအဖွဲ့ဝင်48နိုင်ငံပါဝင်တဲ့လူခွင့်ရေးကောင်စီကဆုံးဖြတ်ခဲ့ပါတယ်ဥရောပအဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆုံးဖြတ်ချက်မူကြမ်းတစ်ခုတင်သွင်းခဲ့ပြီးလူခွင့်ရေးကောင်စီအဖွဲ့ဝင်တွေကတညီတညွတ်တည်းဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်ဥရောပအဖွဲ့ဝင်နိုင်ငံတွေရဲ့အလှည့်ကျသဘာပတိစလိုဗေးနီးယားနိုင်ငံကကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးမစ္စတာအန်ဒရီလော့ဂါကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
The European Union particularly deplores the continued imposition of restrictions on the freedom of movement, expression, assembly and association. The prevailing
culture လက်ဆော့ထုတ်ဖော်ခွင့်စီယုံခွင့်နဲ့လှုပ်ရှားသွားလာခွင့်ခွင့်ရေးတွေကိုစေဆိုးရကပိတ်ပင်ထားတဲ့အတွက်ဥရောပအဖွဲ့ဝင်နိုင်ငံတွေအနေနဲ့အထူးအဆင်မကောင်းဖြစ်မိပါတယ်မြန်မာနိုင်ငံအတွင်းမှာနှိမ့်ဆက်ညှဉ်းပန်းမှုတွေအကျဉ်းချုပ်စီရင်မှုတွေနဲ့လူခွင့်ရေးချိုးဖောက်သူအဓမ္မစီခိုင်းသူတွေကိုအပြစ်ပေးရေးယူတာမျိုးတွေမလုပ်ဘဲခွင့်ပြုထားသလိုပဲအသက်မပြည့်သေးတဲ့ကလေးငယ်တွေကိုစစ်သားအဖြစ်စုဆောင်းတာမျိုးတွေလည်းရှိနေဆဲဖြစ်ပါတယ်။စေအစိုးရကနိုင်ငံရေးတိုက်ခိုက်တချို့ကိုဖမ်းဆီးနေဆဲဖြစ်ပြီးအဖမ်းခံရတဲ့သူတွေကပျောက်ဆုံးနေတာတွေလည်းရှိနေပါတယ်။
ပြီးခဲ့တဲ့စက်တင်ဘာလတန်ဃာရီရဲ့လှုပ်ရှားမှုတွေကိုစစ်တပ်ကနှိမ်နှင်းခဲ့ပြီးတဲ့နောက်ပိုင်းဖုံးတော်ကြီးကျောင်းတချို့ကိုစစ်အာဏာပိုင်တွေကပိတ်ထားတာကိုလည်းပြောဆိုသွားပါတယ်။ဖုံးတော်ကြီးကျောင်းတွေကိုစစ်ဆူရကအမြဲတစေစောင့်ကြည့်နေပြီးတော့ဒါဟာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဘာသာရေးအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့လည်းတန်အမတ်ကြီးအန်ဒရီလော့ဂါကပြောဆိုသွားပါတယ်။မြန်မာနိုင်ငံတဝမ်းမှာအာဏာပိုင်တွေကပုဂ္ဂလိကပိုင်မီယာတွေကိုသိမ်းနေပြီးဒီလိုသိမ်းတဲ့အကျိုးဆက်အဖြစ်လူတွေပြည်တွင်းမှာတင်အိုးမဲ့အိမ်မဲ့ဒုက္ခရောက်နေတာစီးပွားရေးနဲ့ဝင်းကျင်ပျက်စီးမှုတွေကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းစိတ်မကောင်းဖြစ်မိတယ်လို့ပြောဆိုပါတယ်
။ Co-sponsors also remain concerned by the ongoing violence in the ethnic areas. Ethnic groups have suffered many years some of the very
တိုင်းဒေသလူမျိုးစုဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတာကိုလည်းဒီမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တွေကိုပူရဲအဆိုပြုတဲ့နိုင်ငံတွေကစိုးရိမ်ကြပါတယ်။တိုင်းဒေသလူမျိုးစုတွေကတော့နှစ်ပေါင်းများစွာဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုဒဏ်တွေကိုခံခဲ့ကြရတာပါ။မြန်မာနိုင်ငံအတွက်နိုင်ငံရေးကျူးကျင်ပြောင်းလဲမှုအခြေအနေတွေဟာချင်းချင်းမြင့်မြင့်ရှိရမယ်။အဖွဲ့အစည်းပေါင်းစုပါဝင်ရမယ်ဆိုတာကိုကုလသမဂ္ဂကိုယ်စားလှယ်နဲ့အတူဥရောပအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်ကလည်းလက်ခံသဘောတူထားပါတယ်
။စစ်ဆိုးရွားကပြင်ဆင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလူမှုဆန္ဒခံယူပွဲဟာအလုံးပါဝင်နိုင်တဲ့နိုင်ငံရေးဖြစ်စဉ်တစ်ခုဖြစ်ရမယ်ဆိုတာကိုတန်အမတ်ကြီးအန်ဒရီလော့ဂါကထပ်မံပြောဆိုသွားပါတယ်။မြန်မာစစ်ဆိုးရွားအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွတ်ပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးဝနမောင်လင်းကတော့ဥရောပအဖွဲ့ဝင်နိုင်ငံတွေတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းဟာမြန်မာနိုင်ငံရဲ့နိုင်ငံရေးတိုးတက်မှုတွေကိုမျက်ကွယ်ပြုထားတယ်လို့ဆိုပါတယ်။လူခွင့်ရေးကိုအကြောင်းပြပြီးတော့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ထားတဲ့ဗတ်လိုက်ထားတဲ့ဆုံးဖြတ်ချက်တရဖြစ်တယ်လို့ပြန်လည်ခြေပပြောဆိုပါတယ်
။ Myanmar has become one of a few countries that have been put under pressure by influential and powerful countries which have their own political agenda.
မြန်မာနိုင်ငံဟာဩသာရှိတဲ့နိုင်ငံကြီးတချို့ကသူတို့ရဲ့နိုင်ငံရေးရည်မှန်းချက်တွေအတွက်တမင်ဖိအားပေးတာကိုခံနေရတဲ့နိုင်ငံတချို့တွေကတနိုင်ငံမှာလူခွင့်ရေးကိုနိုင်ငံရေးအရအသုံးချပြီးတော့ပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တဲ့ဆုံးဖြတ်ချက်တခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်နောက်မှလည်းကြုံလာရနိုင်တဲ့အန္တရာယ်တခုလို့ဥပမာပြချင်ပါတယ်
။လူခွင့်ရေးကောင်စီကိုတင်သွင်းတဲ့ဆုံးဖြတ်ချက်ပါချက်တွေကိုညှင်းဆိုတဲ့အကြောင်းမြန်မာတန်အမတ်ကြီးကခြေပပြောဆိုသွားပါတယ်။မြန်မာနိုင်ငံအတွင်းကနိုင်ငံရေးတိုးတက်မှုတွေကိုအတိမတ်ပြုဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်ရှင်။